စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနတ်ချောင်းနဲ့ချောင်းကွာကြီးွာဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာဒီကနေ့ဧပြီလ26ရက်နေ့ပါဆိုရင်တိုက်ပွဲတွေဖြစ်ပွားနေတာ3ရက်ရှိပါပြီ။ဒီတိုက်ပွဲတွေအတွင်းမှာရွာနှစ်ရွာပေါင်းနေအိမ်အလုံး30တဲ့မနေမိရှုခံခဲ့ရပါတယ်။ဒေသခံရွာသူရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
စကိုင်းတိုင်းထဲမှာစီရေးတင်းမာနေတဲ့ကလေးမျိုးတောင်ပိုင်းနတ်ချောင်းနဲ့ချောင်းခွာကျေးရွာတွေဘက်မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားနေတာ၃ရက်စတိုင်ရှိနေပါပြီ။ဒီကနေ့ဧပြီလ26ရက်အင်္ဂါနေ့မနက်ကတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုနတ်ချောင်းရွာသားတူကအခုလိုပြောပါရယ
်။သူတို့ကမနေ့ကခြံခဲ့တဲ့သူတို့ရဲ့မိုင်းထီတဲ့ကားတွေကိုသူတို့ညီမန်းချက်စီပြန်ဆွဲပြီးပေါင်ဆွဲဖို့တောင်းရင်းနဲ့လုပ်တဲ့ပွဲဖြစ်ပါလေ။လက်နက်ကြီးတွေတော့ပြန်ဆန်ထုတ်ကြတယ်။တဲကမနေ့ကပူပြင်းထန်တာ
။တနင်္ဂနွေနေ့ကစပြီးဒီကနေ့အထိတိုက်ပွဲ3ရက်ဇက်တိုက်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲမှာနတ်ချောင်းနဲ့ချောင်းကွာကျေးရွာတွေမိရှုခံရတယ်လို့အဲ့ဒီရွာသားကပဲဆက်ပြောပါရယ
်။နတ်ချောင်းကတော့ဒီချိန်ကအင်ချီနဲ့ချောင်းကွာကအင်ချီပေါ်များတယ်ဗျပါသွားတာက30လောက်ပါမယ်လို့ပြောတယ်ဗျချောင်းကွာရွာကနတ်ချောင်းကတော့8အင်လောက်ထက်ပါပါတယ
်ဒီကနေ့ညနေအထိခံမှန်းစရင်အရချောင်းကွာရွာနဲ့နတ်ချောင်းရွာနှစ်ရွာပေါင်းနေအိမ်ပေါင်း30ကျော်လောက်မိရှုခံရတယ်လို့သူကဆက်ပြောပါတယ်ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအဖွဲ့တာဝန်ရှိသူတို့ကတော့တနင်္ဂနွေနေ့တနင်္လာနေ့မှာဖြစ်ပွားတဲ့တိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
ကံအေးကမနေလေးခိုင်တော့ပဲဆိုတော့ကံမကြီးတော့ပါဒီကလေးကနေထွက်လာတော့မှန်းရောလေအဲ့ဒါတောင်းကျမ်းကသတိရပြည့်လို့ခဏကအားမနဲ့နောက်မှတော့ချူချင်းကြီးပြလာနဲ့တောင်းတော့ဒီကလည်းနံညောင်းမှာကျွန်တော်တို့နံညောင်းပဲချောင်းွားပဲမှာဖြစ်ကြတယ်လေရောရောရင်းရှိတယ်ဗျနံညောင်းမှာကျွန်တော်တို့သက်သာပါတဲ့တရားကိုကြားပါတယ်စစ်ကောင်စီဘက်ကလည်းကြားတယ်ဗျာပေါ့အတော်များတော့ကြားတယ်ပေါ့
စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့VOA ကတရားအထည်ပြုနိုင်ခြင်းမရှိသေးပါဘူး။ကလေးမျိုးနယ်ပတ်တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့မှုအခြေအနေတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါရယ်
။ကျွန်တော်ပြောချင်တာတော့အဲ့ကလေးရဲ့နတ်ချောင်းဒေသမှာတချို့နေရာတွေမှာကျွန်တော်တို့ဖြည့်ပြည့်မှုတွေရှိတယ်။ဒါကြတော့ PDF နဲ့ကျွန်တော်တို့ KYA ပူးပေါင်းအဖွဲ့နဲ့ဖြည့်ပြည့်မှုတွေရှိတယ်။ကျွန်တော်တို့အနေနဲ့ကတော့ KYA နဲ့ PDF တွေရဲ့စခန်းနေစခန်းနေနဲ့ပတ်သက်လို့အဓိကအဲ့ဒီတော့ရုပ်ရည်ရဆောင်ရွက်လျက်ရှိတယ်အဲ့လိုဆောင်ရွက်တဲ့နေရာမှာတော့ရွာထဲမှာပုံပေါင်းနေတဲ့ဟာတွေလည်းရှိပါတယ်ရွာဝကာကွယ်လုပ်ပြီးတော့ဆောင်ရွက်နေတဲ့ဟာတွေရှိတယ်ရွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ဆောင်တာမရှိဘူးစခန်းနေနဲ့ပတ်သက်ပြီးတော့သူတို့ယာယီအခြေပြုနေတဲ့စခန်းနေယာယီအခြေချနေတဲ့စခန်းနေနဲ့ပတ်သက်ပြီးတော့နေပြည်တော်အကြမ်းရွတ်တဲ့ကျွန်တော်တို့အနေနဲ့ရုံရည်ရဆက်လက်ဆောင်ရွက်နေရတယ်ရှိပါတယ
်နတ်မြောင်းနတ်ချောင်းချောင်းကစီတာအောင်ချမ်းသာအစရှိတဲ့ရွာတွေဘက်မှာကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာပါ။တိုက်ပွဲတွေဖြစ်ပွားတဲ့အခါမှာလည်းကျေးရွာတွေကနေအိမ်တွေမီးရှို့ခံရလေရှိပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံပြည်သူတွေကပြောပေမဲ့လည်းစစ်ကောင်စီကတော့သူတို့အဆိုအကြမ်းဖက်အဖွဲ့တွေကရှို့တာလို့အမြဲပြောလို့ရှိပါတယ်။နန်းချောင်းနဲ့စီတာကျေးရွာတွေမှာလည်းဧပြီလ17ရက်နေ့ကနေအိမ်တွေမီးရှို့ခံခဲ့ရပါတယ်။2021ခုနှစ်ဒီဇင်ဘာလကနေ2022ခုနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံရတာမှာစုစုပေါင်းအင်ဂျင်200နီးပါးဆုံးရှုံးခဲ့ပါတယ်။နတ်ချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်အခဲဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့ခံရတဲ့အခြေအနေတွေကိုသိနိုင်မှုစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ။